ဤနိုင်ငံမှာဆန္ဒပြနေသူတွေကကိုင်ရိုမြို့မှာရှိတဲ့သမရမိုဟာမက်မော်ဆီရဲ့အညီမွတ်စလင်ကြီးကော်ရော်မြားယုံကျုပ်ကိုဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်ဆန္ဒပြသူတစုကတင်းလာနေမှာယုံကန်ရဲ့ပြင်တကားတွေကိုရိုက်ချိုးဖျက်ဆီးပြီးအစာအုပ်ထဲမှာရှိတဲ့ပရိဘောဂတွေဖိုင်တွဲတွေကိုယူသွားကြတယ်လို့ဆိုပါတယ်ဆန္ဒပြသူတွေကဂဲတွေပလင်းနေနဲ့အကြမ်းဖက်တိုက်ခိုက်ခဲ့ကြတဲ့အတွက်ဒီယုံကျုံမှာရှိတဲ့သူတွေကိုဘေကင်ယာအစောပိုင်းကတည်းကရှောင်းတင်းခိုင်းတာပြီးဖြစ်ပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေကိုအထက်မှာရှိတဲ့မွတ်စလင်ကြီးကော်ရော်မြားအဖွဲ့ဝင်တွေကတနတ်တင်နဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။တမရမော်စီယာရုကဆင်းပြဖို့တောင်းဆိုဆန္ဒပြပွဲတွေအင်ဂျင်နံကန်တဝမ်တင်းနေငွေတွေကအရှိန်မြင့်ဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းအ ਨੇ စုံလူ9ဦးသေဆုံးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ရာနဲ့ချီတဲ့ဆန္ဒပြသူတွေကာရိုမြို့လည်းကဒါရီရင်ပြမှာမနစ်ညကဆက်လက်ဆွေးပြီးတော့သူတို့အစိုးရကနေရာတကာမှာလဝကြီးအုပ်ချဲလဲလာတာနဲ့ကြာစစ်နေတဲ့စီးပွားရေးပြန်ကောင်းအောင်လှုပ်ဆောင်ပေးနိုင်စွမ်းမရှိတာကြောင့်တမရမော်စီယာရုကနှုတ်ထွက်ပေးဖို့ဆက်လက်ဆန္ဒပြတောင်းဆိုနေကြတာလို့ဆိုပါတယ်။ဒါအပြင်အီဂျစ်နိုင်ငံမှာရာဇဝမှုများလာတာ